ဟောင်ကောင်စန္ဒပြပွဲတွေသတင်းဆက်သွယ်ကြတာချိန်မှာရုံးရင်ဆန်ခတ်မှုတွေတိုးခဲ့ပေမဲ့ပိတ်ထားခဲ့ရတဲ့ဟောင်ကောင်ဒီစိမ့်နဲ့ပတ်သက်လို့တော့တရားသူကြီးရဲ့အမိန့်အရစန္ဒပြမှုတွေကိုကန့်သတ်လိုက်လို့ဩဂုတ်လ14ရက်ဗုဒ္ဓဦးနေ့ကလေစိတ်ပြန်ပြီးတော့လည်ပတ်နေပါပြီ။ရုံးရင်ဆန်ခတ်မှုတွေဖြစ်ပွားခြင်းအတွင်းတရုတ်အစိုးရပိုင်းသတင်းဌာနကသတင်းတောက်တရားကိုစန္ဒပြသူတွေကခတ်တထိန်ထိန်ခဲ့တာကြောင့်စန္ဒပြသူတွေကိုတရုတ်အစိုးရကအပြင်းထန်ဆုံးပြစ်တင်ဝေဖန်လိုက်သလိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကလည်းဘက်အလုံးကထိန်းသိမ်းသိမ်းသိမ်းရှိတာကိုတိုက်တွန်းပါတယ်။ဒါ့အပြင်ခီးသွားသတိပေးချက်ကိုလည်းထုတ်ပြန်ပေးထားပါတယ်။ VOA သတင်းတောက်စန်ပန်းမှာပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။ဟောင်ကောင်ကစန္ဒပြသူတွေကလေစိတ်အဆောက်အဦတဲ့တရက်သက်တိုက်စန္ဒပြနေတယ်မှာပဲစန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုပ်ရည်ဆန့်ကပ်မှုတွေစက်တိုက်ဖြစ်ပွားနေတာကြောင့်နိုင်ငံကကဆိုရင်ပူပန်ကြောင်းပြောကြသလိုဟောင်ကောင်ရဲ့တပ်ဖွဲ့အုံပြတဲ့ဒီလမ်းတွေပေါ်မှာလည်းကုလသမဂ္ဂကဝေဖန်ဖြစ်တင်ခဲ့ပါတယ်။ဩဂုတ်လ14ရက်နေ့ဗုဒ္ဓဦးနေ့မှာတော့ဆန္ဒပြသူတွေကတရုတ်အစိုးရပိုင်း Global Times သတင်းတောက်တစ်ယောက်ကိုခေတ္တထိန်းသိမ်းပြီးအနောက်ရှက်ပြီးခဲ့တာကြောင့်တရုတ်နိုင်ငံအစိုးရဘက်ကအပြင်းထန်ဆုံးပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။တရုတ်အစိုးရပိုင်း CCTV သတင်းတင်ကြသူကတရုတ်နိုင်ငံအစိုးရဟောင်ကောင်နဲ့မကာအိုဆိုင်ရာရုံးရဲ့သတင်းထုတ်ပြန်ချက်ကိုအခုလိုကြေညာခဲ့ပါတယ်။
我们对这种近乎恐怖主义的行径表示最强烈的谴责，并向受伤的内地同胞。
啊，咱们六月六批开的地铁包，正如边边等等，必定收下话的。比如等下要给的地马个丢人人打，也不也不的呢。香港也得会为你一个年纪问的明白的。香港啊，怎样讲得都是有会对哈，有不的呢？如今我的牙骨隆隆亮亮，秋跑开话的。သူတို့ရဲ့အပြုမှုဟာဥပဒေစိုးမိုးမှုကိုမထီမဲ့မြင်မလေးစားတာကိုပြသတာဖြစ်ပြီးနိုင်ငံတကာမှာဟောင်ကောင်ရဲ့ပြရုပ်ကိုထိခိုက်စေသလိုပြည်မကရဲဘော်ရဲဘက်တီရဲ့စိတ်နှလုံးကိုလည်းဆိုးဆိုးရွားရွားထိခိုက်စေပါတယ
်။ဆန္ဒပြပွဲရဲ့ပေါ်ဝေဖန်ရမှာအကြမ်းဖက်သမားအကြမ်းဖက်မှုဆိုတဲ့ပြင်းထန်တဲ့စကားလုံးကိုတရုတ်စိုးရဘက်ကတရားဝင်တုံ့ဆွဲတာဒါပထမဆုံးအကြိမ်ပါ။တချိန်တည်းမှာပဲတရုတ်စိုးရဟာတရုတ်စစ်တပ်ကိုဟောင်ကောင်နယ်စပ်ရှင်းစင်းပြည်နယ်တဲ့တက်ဆွဲချထားတာကိုဂျူရူတွေကရတဲ့တပ်ပုံတွေမှာတွေ့ကြရလို့ဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွင်းမယ်လို့မှန်းဆပြောဆိုချက်တွေပေါ်ထွက်လာခဲ့ပါတယ်။တရုတ်ပြည်သူနေရှင်သတင်းစာလို့နိုင်ငံပိုင်သတင်းဌာနတွေကလည်းဥပဒေသားသွားအာဏာဇက်နဲ့ရှင်းဖို့တောင်းဆိုလာခဲ့ပါတယ်။ဒီလိုတက်မာတဲ့အခြေအနေတွေကြောင့်အင်ကာနေကကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးမီရှေးပရှယ်လေးကအကြမ်းဖက်နေနှုတ်မှုအပေါ်စိုးရိမ်ကြောင်းပြောကြားခဲ့တယ်လို့ဗုဒ္ဓဦးနေ့မှာလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကကြေညာချက်အကြောင်းထုတ်ပြန်ခဲ့ပါတယ်။အဲဒီကြေညာချက်မှာဟောင်ကောင်တရုတ်နယ်စပ်ကစီးရေးဆိုင်ရာလှုပ်ရှားမှုတွေအပေါ်အလွန်အမင်းစိုးရိမ်ပူပန်မှုကြောင်းတရုတ်နိုင်ငံနဲ့ဟောင်ကောင်ကတက်ဆိုင်သူအလုံးဟောင်ကောင်သားတွေရဲ့လွတ်လပ်မှုနဲ့ကိုယ်ပိုင်အုပ်ချုပ်မှုအခွင့်အရေးကိုလေးစားလိုက်နာပြီးအဖြေတစ်ခုရှာကြံကြဖို့တိုက်တွန်းကြောင်းနဲ့တရုတ်နဲ့ဗြိတိန်နိုင်ငံအကြားလက်မှတ်ရေးထိုးထားတဲ့စာချုပ်မှာပါရှိတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ညီညာစွာစုဝေးခွင့်တွေကိုလေးစားဖို့အရေးကြီးကြောင်းလည်းကြေညာချက်မှာပါရှိခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းတရုတ်တပ်တွေနဲ့ဇက်ကိုပြောင်းရွှေ့နေတာကိုထောက်လိုင်းရေးသတင်းတွေအရသိရတယ်လို့ပြောပြီးဟောင်ကောင်ဟာတိုက်ခတ်ခဲ့တဲ့အခြေအနေမှာရှိနေတယ်လို့လည်းအင်ကာနေကပြောခဲ့ပါတယ်။ဟောင်ကောင်ကအခြေအနေတွေဆိုးရွားလာတဲ့အမျှတရုတ်နိုင်ငံပိုင်သတင်းဌာနတွေကဟောင်ကောင်ကရုပ်ရည်ဆန်ခတ်မှုတွေကိုအသာပေးဖော်ပြပြီးဥပဒေစိုးမိုးရေးပြန်လည်ဖော်ဆောင်ဖို့တိုက်တွန်းနေကြပါတယ်။ဆန္ဒပြပွဲအစပိုင်းတုန်းကတော့ဒီသတင်းတွေဖော်ပြခြင်းမရှိခဲ့ပါဘူး။ဗုဒ္ဓဦးနေ့က Global Times သတင်းတော်အဖြစ်အပျက်ဖြစ်ပြီးမှတော့ဒီလိုတောင်းဆိုမှုတွေအမြင့်ဆုံးကိုရောက်ရှိခဲ့ပါတယ်။ဇွန်လကစပြီးပုံမပြန့်ထန်လာခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲဟာသတင်းပတ်ဆက်ပတ်ကျော်ရှိလာပြီးဖြစ်တယ်လို့1998ခုနှစ်မှာဗြိတိန်နိုင်ငံကနေဟောင်ကောင်ကျွန်းကိုတရုတ်လက်ထက်ပြန်လည်လွှဲပြောင်းပြီးနောက်ပိုင်းအဆိုးရွားဆုံးအကြအတဲတစ်ခုလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံ၊ကနေဒါ၊ဩစတြေးလျ၊အိန္ဒိယစတဲ့နိုင်ငံတွေကဟောင်ကောင်ကိုတွဲရောက်မဲ့သူတို့နိုင်ငံသားတွေအနေနဲ့အထူးသတိဝရိယရှိကြဖို့ခီးသွွားနှိုးဆော်ချက်ထုတ်ပြန်ထားပါတယ်။ဟောင်ကောင်အစိုးရနဲ့ဆန္ဒပြသူတွေအကြားတိုးတက်မှုတစ်စုံတစ်ရာမရှိသေးပေမဲ့ဝန်ဆောင်မှုတစ်ရက်ကြာရပ်ဆိုင်ခဲ့ရတဲ့ဟောင်ကောင်လူစိတ်ကတော့ဗုဒ္ဓဦးနေ့မှာလုပ်ငန်းပြန်လည်စတင်လက်ပတ်နေပြီဖြစ်ကြောင်းပါခင်ဗျာ။